လာအိုစ်နိုင်ငံမှာမဲခေါင်ကြီးကျောင်းကိုဖျက်ပြီးရေအားဖျက်ဆီးထုတ်လုပ်မယ်။လမ်ပရာဘမ်ဂျီကာတာတိဆောက်ဖို့အတွက်အာဏာပိုင်တွေအတီးပြုတ်ပေးထားတာကိုဖျက်သိမ်းပေးဖို့တဘာဝဝန်ကြီးရေလှုပ်ရှားတဲ့အဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ဒီဂျီကာတာတိဆောက်မယ်ဆိုရင်ဒီနေ့ကျောင်းကိုမှီခိုးနေရတယ်။မြေကျောင်းအောက်ပိုင်းမှာနေတဲ့တန်းလေချီတဲ့ဒေသခံတွေကိုဆူဆူဝါဝါထိခိုက်လာစေနိုင်တယ်လို့တတိပေးကြပါတယ်။ဒီဂျီကာတာတိဆောက်မှုစီမံကိန်းကိုပြန်လည်သုံးသပ်ပြီးစိုးရိမ်မှုတွေရှိမရှိတင်ပြဖို့လာအိုစ်နဲ့အတူကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်ပါဝင်မဲခေါင်ကြီးကျောင်းကော်မရှင် MRC ကိုအောက်တိုဘာ၈ရက်နေ့ကစပြီး6လကြာအချိန်ပေးထားပါတယ်။ဒါပေမဲ့ဒီလိုရေကာတာမျိုးဆောက်လုပ်တဲ့အရင်စီမံကိန်းတွေတုန်းကလေယာဆိုင်ကြိုးရင်းနဲ့ငါးဖက်လုံငန်းနဲ့အတက်မွေးတဲ့ဒေတာခံတွေအတွက်အထူးထိခိုက်မှုကြုံခဲ့ရတာဖြစ်ပြီးအခုတခါလဲထူးခြားမှုရှိလာမှာမဟုတ်ဘူးလို့သဘာဝဝန်ကျင်ရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်။လမ်ပရာဘန်ရေကာတာဟာလာအိုစ်နိုင်ငံရဲ့ပြင်မမြကြီးဖြစ်တဲ့မဲခေါင်မှာတည်ဆောက်မှုပြင်စမမြရေကာတာဖြစ်ပြီးအကြီးဆုံးရေကာတာကြီးပါဒီရေကာတာကလည်းရေအားဖြင့်မီဂါဝတ်1460ထုတ်လုပ်မှာဖြစ်ပါတယ်ပထမဆုံးတည်ဆောက်ခဲ့တဲ့ဇယားဘူးရေကာတာကလည်းရေအားဖြင့်ထုတ်လုပ်မှုကိုဒီလအကုန်မှာစတင်ရမှာဖြစ်ပါတယ်အရင်တည်ဆောက်ခဲ့တဲ့ဒီကတာလေးခုစလုံးတက်ဆန်းစစ်တဲ့လုပ်ငန်းရှင်တွေမှာကြီးမားရဲ့ဟောက်ွက်တွေရှိနေတယ်လို့ဒီလိုလှုပ်ဆောင်တဲ့လုပ်ငန်းရှင်တွေအတွက်ဒေသခံတွေပေါ်တက်ရောက်မှုကိုထည့်မတွက်ကြဘူးလို့ထိုင်းနိုင်ငံနိုင်ငံတကာမြေကြောင်းများဆိုင်ရာလှုပ်ရှားမှုအဖွဲ့ဒါရိုက်တာကပြောပါတယ်